မြန်မာနိုင်ငံရနေတဲ့ODA ခေါ်ပြပဖွံ့ဖြိုးရေးအကူအညီကလူတအုပ်ကိုတုံးဒေါ်လာအောက်သာရှိနေတဲ့အတွက်အလားတူတခြားနိုင်ငံတွေနဲ့ရှင်းကြည့်ရင်အတော့ကိုနည်းနေပါတယ်။အဲမြန်မာနိုင်ငံပေါ်တန်ခတ်ထားတာဒီ ODA ခေါ်ပြပဖွံ့ဖြိုးရေးအကူအညီပေးမှုနည်းနေတဲ့ပေါ်လစီတွေကြောင့်တုတ်တက်မှုကိုဟန်တာဖြစ်စေပါတယ်အထူးသဖြင့်အခြေခံလူရန်းစားအလှော်တွေမှာပိုပြီးထိခိုက်မှုဖြစ်တဲ့အကြောင်း
conversation instead of providing assistance and cooperation. Regrettably, the ODA per capita for Myanmar is less than $3, which is minimal compared to other similar countries.
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဦးတန်းစွီပြောတာမှန်ပါတယ်မြန်မာနိုင်ငံအတွက် ODA ခေါ်ပြပကပေးတဲ့ဖွံ့ဖြိုးရေးအကူအညီနှုန်းကိုပြန်ကြည့်ရင် 1988 ခုနှစ်မတိုင်ခင်ကာလအထိလူတစ်ဦးကို $8ကနေ $10 ကျားရှိပြီးစစ်စိုးကအာဏာသိမ်းပြီးနောက်ပိုင်းကစလို့ဒီနေ့အထိမြန်မာနိုင်ငံရနေတဲ့ ODA ကလူတစ်ဦးကို $3တက်နည်းတဲ့အဆင့်ကိုရောက်သွားတယ်လို့ကုလသမဂ္ဂစီးရင်ဌာနကလည်းထုတ်ပြန်ထားပါတယ်အဲဘာကြောင့်အခုလိုမြန်မာနိုင်ငံပေါ် ODA ပေးတဲ့နှုန်းကျသွားတယ်ဆိုတာဥတန်းဆွေကလုံခြုံရေးကောင်စီမှပြောမသွားပေမဲ့1990ပြည့်နှစ်ရွေးကောက်ပွဲရလဒ်ကိုစစ်စိုးကအတိမတ်မပြုတဲ့အပြင်ဒေါ်ဆန်းစုကြည်ကိုပါအကြေချုပ်ချထားတဲ့အတွက်မြန်မာနိုင်ငံပေါ်ပြီးမဲ့ ODA အကူအညီတွေကိုနိုင်ငံတကာကရပ်ဆိုင်းခဲ့တာဖြစ်တယ်လို့2009ခုနှစ်တုန်းဗြိတိရှအောက်လွှတ်တော်နိုင်ငံတကာဖွံ့ဖြိုးမှုကော်မတီအစီရင်ခံစာမှာအတိအကျရေးထားပါတယ်။ဒါကြောင့် ODA ပြန်လိုချင်ရင်စစ်စိုးဘက်ကဒေါ်ဆန်းစုကြည်ကိုလွှတ်ပေးပြီးတွေ့ဆုံဆွေးနွေးဖို့လိုတယ်လို့ရန်ကုန်မြို့ကဝါရင့်နိုင်ငံရေးသမားကြီးတခင်ချန်ထွန်းကယူဆပါတယ်
။ကျင်းလေးအလားလွတ်တော်နေသူရေးထားတဲ့အကြီးညာစရန်အရာဆိုရင်သူတို့က90ခုနှစ်ယူကော့ဘွဲကိုလည်းအကောင့်တန်မဖော်ခဲ့ဘူးဒေါ်ဆန်းမျိုးလည်းချုပ်နှောင်မိထားတဲ့အတွက်ကြောင့် ODA ကိုမပေးခဲ့တာရက်စဲခဲ့တာဆိုပြီးဆိုလည်းလို့ပြောထားတယ်လေ။အဲ့တော့ ODA ကိုပြန်လိုချင်တယ်ဆိုလို့ရှိရင်တော့ဟလာဒေါ်ဆန်းကြီးကိုလွတ်ပြီးတော့ကျွန်တော်အနေနဲ့ပြောရရင်တော့90ခုနှစ်ယူကော့ဘွဲတော့မပြောလို့ပါဘူး။ဒေါ်ဆန်းကြီးနဲ့အမှုပြုပြီးတော့ကုသုံဆွေးနွေးပြီးတော့ဗမာပြည်ရဲ့ကိစ္စအဝါကိုဖြေရှင်းရဓမ္မသာလျင်ဟလာတိုင်းပြည်ကြီးကကောင်းမွန်ထိုးတက်လာမယ်လို့ဒီလိုပဲယုံကြည်တယ်လေ
။အဲအထူးသဖြင့်မြန်မာနိုင်ငံပေါ်ပြပကပြီးတဲ့အကူအညီတွေထဲမှာတစ်ချိန်ကဂျပန်ကအများဆုံးပေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့စုစုပေါင်းပြပကြွေးက2009ခုနှစ်စီးရင်အရဒေါ်လာ18,000နီးပါးရှိနေပြီးအဲ့ဒီပြပကြွေးတွေရဲ့ချက်ဝက်ကဂျပန်ကိုပေးရန်ရှိတဲ့ကြွေးဖြစ်ပါတယ်။အဲ့အရာစကားနဲ့မျက်စီနဲ့မြင်အောင်ပြောရရင်အခုနေမြန်မာနိုင်ငံကိုကျွေးရှင်နိုင်ငံတွေကကျွေးနဲ့တင်းစရန်ဆိုရင်မြန်မာနိုင်ငံရဲ့တက်ဝက်ကိုဂျပန်ကပိုင်နေပြီဆိုတဲ့သဘောဖြစ်ပါတယ်။ဒါဆိုရင်ဂျပန်ကရောမြန်မာနိုင်ငံကိုဘာကြောင့် ODA ရပ်ဆိုင်းခဲ့ရတယ်လဲပြန်ကြည့်ဖို့လိုပါတယ်။အဲ့တချိန်ကဂျပန်နိုင်ငံမှာ ODA ပြပဖွံ့ဖြိုးရေးအကူအညီဆိုင်ရာကိစ္စတွေမှာအတွေ့အကြုံရှိခဲ့တဲ့မြန်မာအရာရှိတဦးကသူ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ်။
အဲ့ဒီအတွေ့အကြုံအနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်ကအဲ့ဒီ ODA နဲ့ပတ်သက်ပြီးတော့ကျွန်တော်ကုမ္ပဏီမှာလုပ်လုပ်ခဲ့တာလုပ်ခဲ့တော့ဥမာပြစီးရင်နေကြည့်ရတယ်သူတို့ကအင်ဒိုနီးရှားမှာ project ဘယ်နှခု Thailand မှာဘယ်နှခုမလေးရှားဘယ်နှခုစသဖြင့်အဲ့လိုနိုင်ငံတွေကို project တွေပေးတယ်ဗျာပြီးတော့အင်ဒိုနီးရှားတော့ဘာလို့ဆိုရင် 300 400 million လောက်ရတယ် project 5-6ခုလောက်ပဲခုနှစ်ခုလောက်ရတယ်အဲ့ဒီလိုပဲဒီပြည်နိုင်ငံတွေလည်းဒီဒီရကြရတာနဲ့မြန်မာကျတော့ list ထဲမှာမလွဲတာလို့တစ်ခုလောက်တော့ပေးမှာပဲနှစ်ခုလောက်တော့ပေးမှာပဲပေါ့အဲ့ဒါတော့ပဲရတယ်ဆိုလိုတာကတော့ကျွန်တော်တို့ကတိတ်ကိုနစ်နာနေတယ်တိတ်လေရင်နာစရာကောင်းတယ်သူများတွေကဒီလိုပဲ ODA တွေတအားရအဆက်တွေရကောင်းသူတို့ပစ္စည်းတွေကိုလည်းရောင်းရပေါ့ဗျာဟိုဂျပန်လည်းပဲသူတို့ပစ္စည်းတွေရောင်းပေါ့အဲ့လိုသူတို့ကတိတ်ပြီးတော့လေဆက်ဆံရေးကောင်း
အဲ့တော့အခုဂျပန်နေပြီးတော့မြန်မာနိုင်ငံကို ODA တွေရပ်ဆိုင်းခဲ့တာဘာကြောင့်လို့ထင်လဲခင်ဗျာ
သူတို့ကိုကျွန်တော်မေးတယ်ခင်ဗျားတို့ဘာလို့ကျွန်တော်တို့တိုင်းပြည်ကိုခီးမလဲတာလဲစင်းနေမှာကျွန်တော်ခီးလဲစင်းနေမှာဘာလို့မထည့်သေးလဲမေးတဲ့ခါကျတော့သူတို့ဘာဖြစ်လဲသိလားသူတို့အဖြစ်ကတခုတည်းပဲခင်ဗျားတို့ကအဲ့ကျွန်တော်တို့ခင်ဗျားတို့နိုင်ငံကိုမသွားဘူးမဆက်ဆံတာတခြားကြောင့်မဟုတ်ဘူးတဲ့ခင်ဗျားတို့ကအဲ့နိုင်ငံကြီးအဖြစ်ပေါ့လေတည်ငြိမ်နဲ့စိတ်ချရတဲ့တည်ငြိမ်နဲ့လက်ခံရတဲ့အခြေအနေမှာမရှိဘူးတဲ့ဒါကြောင့်ကျွန်တော်တို့ကခင်ဗျားတို့နဲ့မဆက်ဆံတာခင်ဗျားတို့စီမသွားတာ
မြန်မာစစ်စိုးကအနေနဲ့ ODA အရနည်းနေပါတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးတန်းဆွေလူညွေးကောင်စီကိုတင်ပြတာပထမချိန်မဟုတ်ပါဘူး။အဲ2000ခုနှစ်တုန်းကလည်းဖွံ့ဖြိုးမှုအ ਨੇ ဆုံးနိုင်ငံများဆိုင်ရာကုလသမဂ္ဂညီလာခံမှာမြန်မာစစ်စိုးကအနေနဲ့ ODA တွေအရနည်းနေပါတယ်လို့ဝန်ကြီးဦးစိုးတာကလည်းအလားတူပြောခဲ့ပါတယ်။အဲ2003ခုနှစ်အချိန်ကိုပြန်ကြည့်ရင်မြန်မာနိုင်ငံရတဲ့ ODA က လူတအုပ်ကိုနှစ်တသမာ၅ဒေါ်လာပဲရှိနေချိန်မှာဗီယက်နမ်ကတအုပ်ကိုနှစ်ဆက်တဒေါ်လာလာအိုးနိုင်ငံကတအုပ်ကို၄၈ဒေါ်လာကမ္ဘောဒီးယားနိုင်ငံကတအုပ်ကို၃၈ဒေါ်လာနဲ့အရှိတီမောနိုင်ငံကတအုပ်ကို၁၄၅ဒေါ်လာရနေတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်။အဲ့ဒါလို့ပြပအကူအညီတွေအများနေနေတာဟာမြန်မာစစ်စွာရဲ့ဒီမိုကရေစီနှိမ့်ကျတဲ့အုပ်ချုပ်မှုကြောင့်ဖြစ်တယ်လို့နို Tuare, Joseph, Gavama, Pinya Tamu, and Nezolo, Apiokaniare, Myanmar Sitane, Myanmar Sit Gonsoni, Bobo Lazirelo, Doctor Christopher Roberts Yire, Singapunang and Nayan Sambu Tekdo, Gawaine, Mahabua Lila Yitana, Saram Male, Popia, Tajoma, come here.